ကန်ပြည်ထောင်စုမှာ2012ခုနှစ်ကုန်ဖို့နီးလာလေလေနိုင်ငံရေးပါတီကြီးနှစ်ခုကြားမှာနိုင်ငံရဲ့ငွေကြေးပြဿနာအဖြစ်မထုတ်နိုင်သေးတဲ့အပေါ်မှာစိတ်မအေးရလေလေဖြစ်နေတဲ့ကိုအောင်လွင်ရဲ့
ဟုတ်ပါတယ်သမ္မတဥပမာနဲ့ Republican Party ကအောက်လွှတ်တော်ဦးထဂျွန်ပင်နာတို့တော်မှတလားလောက်အတွင်းမှာပထမဆုံးအခြေပြန်ပြီးတော့တင်းငွေတွေနေမှာမျက်နှာချင်းဆိုင်ဆွေးနွေးခဲ့ပေမဲ့လည်းရေးရအဖြစ်ကတော့ဘာမှမရခဲ့ဘူးလေဒေါက်ခင်မြတ်တဲ့
ဒါဆိုရင်သမ္မတဥပမာလှုပ်ချင်းနေတဲ့ American လူချမ်းသာတွေစီကအခွန်တိုးကောက်ပြီးရာသုံးငွေလုံငွေပြနေတာကိုရှော့ချဖို့ကိစ္စကိုမလုပ်နိုင်သေးဘူးပေါ့သမ္မတ Bush လက်ထက်တုန်းကတစ်နှစ်ဝင်ငွေ2,000,000ခွဲအထက်ရတဲ့သူတွေရော2,000,000ခွဲအောက်ရတဲ့သူတွေကိုပါအခွန်ရှော့ပြီးကောက်ခဲ့တာမို့သူက2,000,000ခွဲအထက်ရတဲ့သူတွေစီကနေအခွန်တိုးပြီးကောက်ဖို့ပြောနေတာမလား
ဟုတ်ပါတယ်ဒါပေမဲ့လှုပ်တော်က Republican အမတ်တွေကတော့တကယ်လို့သာလူချမ်းသာတွေအပေါ်မှာအခွန်တွေပိုတိုးကောက်မယ်ဆိုလို့ရှိရင်အလုတ်ကန်တွေဖန်တီးရေးမှာထိခိုက်နိုင်တယ်ဆိုပြီးတော့ကန့်ကွက်နေတာလေဒါကြောင့်လဲသမ္မတဥပမာလိုချင်တယ်လို့အခွန်ဖန်တာငွေကိုဒေါ်လာ3,600လောက်အစားထောက်ဝက်လောက်ဖြစ်တဲ့ဒေါ်လာ3,800လောက်ပဲကောက်ခံတင်တယ်ဆိုပြီးအဆိုပြုနေတာ
ဒီလို Democratic Party ကကြီးစိုးတဲ့အထက်လွှတ်တော်ကနေအတီးပြုတ်ထားတဲ့အလင်းလက်တန်းစား American လူထုအတွက်အခွန်တွေရှော့ပြီးကောက်ဖို့ဥပဒေကို Republican Party တွေကြီးစိုးတဲ့အောက်လွှတ်တော်ကနေသဘောတူလာအောင်သမ္မတဥပမာကရော Democrat လွှတ်တော်ကအမတ်တွေကပါPR ပေးနေကြတော့မယ်လေ
Will they cooperate with Democrats or will they force us to lurch from one crisis to the next in 2013 as they did in 2011 and 2012
Democrats နဲ့ပူးပေါင်းလုပ်မလားဒါမှမဟုတ်ရင်2017 2012တွေတုန်းကလို့လုပ်ခဲ့ဘူးတဲ့ပြဿနာတွေအတိုင်း2013မှာထပ်ပြီးပေါ်အောင်လုပ်ကြအောင်မလားဆိုပြီးတော့အထက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်တဲ့ Democrat Party က Harry ကလွှတ်တော်ထဲမှာပြောခဲ့တာပါ
သမ္မတဥပမာကလည်းတနင်္လာနေ့တုန်းကမော်တော်ကားပစ္စည်းဆက်ယုံနဲ့အများကြီးရှိတဲ့အမေရိကန်အနောက်အလယ်ပိုင်းဒေသကမီရှိဂန်ကိုသွားပြီးလူလက်တန်းစားအလုပ်သမားတွေနဲ့တွေ့ပြီးမဲဆွဲတဲ့ပုံစံမျိုးဟောပြောပွဲတွေလုပ်ကတွေ့ရတယ်လေ
။ဟုတ်ပါတယ်သမ္မတကတော့ဒီပြီးခဲ့တဲ့လထဲမှာရွေးကောက်ပွဲမှာသူနိုင်ပြီးခဲ့တဲ့ကသူလိုချင်တဲ့သဘောတူညီချက်ရအောင်ဆိုပြီးမဲဆွဲတဲ့ပုံမျိုးပြောခဲ့တာအခုဆိုရင်နှစ်ခါရှိနေပါပြီ။အမေရိကန်နိုင်ငံရဲ့စီးပွားရေးဟာအောက်ခြေအားခိုင်းမှအောင်မြင်တဲ့ကြီးထွားလာမယ်ဆိုပြီးပြောခဲ့တယ်လို့ပဲအတိုက်ခံ Republican တွေနဲ့သဘောတူညီမှုရအောင်လုပ်ချင်ပေမဲ့လိုအပ်တဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုကိုမထိခိုက်ရလေအောင်ချင်းဝင်ရှာညှိနှိုင်မဲ့အစီအစဉ်ပဲဖြစ်စေချင်တယ်ဆိုပြီးပြောပါတယ
် I'm willing to compromise a little bit but if we're serious about reducing our deficit we've also got to be serious about investing in the things that help us grow
ရှော့တင်နေတဲ့ဘဘတော့လုပ်ချင်လုပ်နိုင်တယ်ဒါပေမဲ့တင်နေတဲ့အကျွေးတွေကိုတော့တကယ်ရော့သွားစေချင်တယ်ဆိုရင်နိုင်ငံမှာပြန်ပြီးတိုးတက်ဖွံ့ဖြိုးလာမယ့်ကိစ္စတွေမှာရင်းနှီးမြှုပ်နှံမှုတော့အသေးချာလုပ်ဖို့လိုတယ်ဆိုပြီးသမ္မတဥပမာကပြောသွားတာပါ
ဒီတစ်ပတ် ABC ရုပ်သံက This Week ဆွေးနွေးခန်းမှာလဲ Republican Party ကအောက်လွှတ်တော်အမတ် Jeff Hasenlin ကသမ္မတ Obama ရဲ့အခွန်တိုးကောက်မဲ့ကိစ္စကိုအပြင်းထန်ကြီးပြောနေပေမဲ့နောက် Republican အမတ်တယောက်ဖြစ်တဲ့အထက်လွှတ်တော်အမတ် Tom Coburn ကတော့ American နိုင်ငံမှာကျုံနေရတဲ့ပြဿနာတွေကိုတကယ်ပဲဖြေရှင်းနိုင်မယ်ဆိုရင်တော့ဒီလိုအခွန်တိုးကောက်တာကိုလက်ခံမှာလို့ပြောခဲ့တယ်လေဒါပေမဲ့ American နိုင်ငံမှာအစိုးရအသုံးစီလုံငွေပြနေတာဟာတစ်နှစ်ကိုဒေါ်လာသန်းပေါင်းတောင်းနဲ့ချီးပြီးရှိနေတာမို့ဒီလိုအခွန်တိုးပြီးကောက်ရုံနဲ့တော့ပြဿနာဟာပြည်လဲသွားဖို့မရှိဘူးလို့လည်းပြောခဲ့ပါတယ်
။ဟုတ်ပါတယ်တကယ်လို့သာလွတ်တော်အမတ်တွေချမ်းမှာဒီကျွေးမီပြဿနာအတွက်သဘောတူညီချက်မရဘူးဆိုရင်တော့လာမယ့်နှစ်စံဇန်နဝါရီလ1ရက်နေ့ကနေစပြီးတော့အားလုံးတွေအခွန်တွေတိုးလာရမှာဖြစ်သလိုအသုံးစရိတ်တွေဖြတ်တောက်တာတွေလည်းကျုံလာရမှာဖြစ်ပါရဲ့။ဒီတွင်လည်းအမေရိကန်နိုင်ငံမှာနောက်တစ်ချောငွေကြေးကတ်ဆိုက်တဲ့အခြေအနေမျိုးဖြစ်လာနေတာမို့စီးပွားရေးသမားတွေကလည်းတုံ့တက်နေကြတာဆိုတော့ဒီသတင်းပတ်တွေကတော့အမေရိကန်နိုင်ငံရဲ့အကြောင်းဒီကောင်းစရာကဏ္ဍကိုဒီလောက်နဲ့ပဲရန်လာလိုက်ကြအောင်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်